ကိုကြောင်နဲ့ကြပြသွားတာပါအခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွေကနေအကျိုးရလက်ကောင်းတွေထွက်ပေါ်လာနိုင်မှုရှိကြောင်းခီးစဉ်အစမှာပုံမှန်မင်းကြီး Francis
Buenas noches, gracias tanto para la compañía, gracias por el vuestro labor que siempre se mina tanto bien. Vi auguro un buen soggiorno.
ကောင်းသောနေထိုင်မှုဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ရာသီဥတုကတိတ်ပူတယ်လို့သူတို့ပြောကြတယ်။ဒီအတွက်မိမိအစ်မကောင်းပါဘူး။ဒါပေမဲ့လို့အနည်းဆုံးရလက်ကောင်းတွေထွက်လာနိုင်ဖို့ရှိပါတယ်။တနင်္လာနေ့ကမြန်မာနိုင်ငံကိုပုံရိပ်ဟမ်းမင်းကြီးတစ်ပါးအဖြစ်ပထမဆုံးချိန်တမိုင်းဝင်ရောက်ရှိလာခြင်းမှာတော့ရန်ကုန်လေဆိပ်ကနေမြို့နယ်စင်မီရီကက်သလစ်ဖျားကြောင့်အထိပုံရိပ်ဟမ် နှုတ်ဆက်ကြိုဆိုခဲ့ကြပါတယ်။ပုံရိပ်ဟမင်းကြီးရောက်ရှိပြီးနိုင်ပိုင်းအကြံမှာအများမျှော်လင့်မထားတဲ့တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့လာရောက်ကိစ္စုံနှုတ်ဆက်မှုရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသခံရိုဟင်ဂျာမွတ်စလင်တွေအပေါ်နှင်းပန်းနှိပ်စက်မှုတွေမှာမြမတက်မတော်မှာတာဝန်ရှိတယ်လို့နိုင်ငံတကာအပိုင်းပိုင်းကပြင်းပြင်းထန်ထန်ဆွဆွဲခံထားရတဲ့မှာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပုံရဟမင်းကြီးတို့ရဲ့တွေ့ဆုံမှုကိုအများကစိတ်ဝင်တစားစောင့်ကြည့်ခဲ့ပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်လို့တက်မတော်ရဲ့သတင်းထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံမှာဘာသာရေးအရခွဲခြားဖိနှိပ်ဆက်ဆံမှုတွေလုံးဝမရှိဘဲလွတ်လပ်စွာကိုယ်ွယ်ခွင့်ပေးထားတယ်လို့တိုင်းနာချင်းချင်းကြားမှာလဲခွဲခြားဆက်ဆံမှုမရှိတဲ့အကြောင်းပို့ချုပ်မှုကြီးမင်းအောင်လှိုင်ကပုံရဟမင်းကြီးကိုပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့သမရဦးထင်ကျော်နိုင်ငံတော်အတိုင်းအမြင်ပုံပုတော်ဆန်းစုကြည်အပါအဝင်မြန်မာအရက်ဖက်ခေါင်းဆောင်တွေနဲ့ပုံရဟမင်းကြီးတွေ့ဆုံမှုရှိပါတယ်။အဲ့ဒီလိုတွေ့ဆုံရမှာရိုဟင်ဂျာဒုက္ခသည်တွေနေရည်ရင်းကိုလုံလုံခြုံခြုံငြိမ်ငြိမ်းချမ်းချမ်းနဲ့ပြန်နိုင်ဖို့ပုံရဟမင်းကြီးဖရန်စစ်ကအကူအညီပြောဆိုပေးနိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။အဲ့ဒီတဲကစနူအာရာကတော့
အာရာဒုက္ခဟာလတိဗာရဲ့ဒေကီယိုရဲအာရာဘူဇာယိုရဲ
ပြောတာကတော့သူတို့ရဲ့နေရည်ရင်းကိုငြိမ်ငြိမ်းချမ်းချမ်းပြန်နိုင်ဖို့ပုံရဟမင်းကြီးအကူအညီပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းနဲ့သူတို့အင်မတန်မှလိုလားနေတဲ့ငြိမ်းချမ်းမှုကိုရဖို့ပုံရဟမင်းကြီးကအကူအညီပေးနိုင်မယ်လို့မြင်ကြောင်းပြောသွားတာဖြစ်ပါတယ်။နိုဝင်ဘာလ30ရက်ကြာသာပတေးနေ့မှာ၄ရက်တာမြန်မာနိုင်ငံကိုခီးစဉ်ပြီးဆုံးပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကို3ရက်တာခီးစဉ်ဖြင့်ပုံရဟမင်းကြီးဖရန်စစ်ကဆက်လက်ထွက်ခွာမှာဖြစ်ပါတယ်။ကက်သလစ်ဘာသာဝင်ပေါင်း4သိန်းနီးပါးနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်ပုံရဟမင်းကြီးဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပါအဝင်ရိုဟင်ဂျာဒုက္ခသည်အကြက်တဲကိစ္စကိုလည်းထုတ်ဖော်ပြောဆိုလိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်ကာဒီနယ်ဖုံးတော်ကြီးPatrick D. Rosario ကမနေ့ကပြုလုပ်တဲ့ပုံရဟမင်းကြီးခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ Sawari Krishna. Jalwayu paribartane da pare mane kichu bolben na. Rohingya le da pare mane kichu bolben na.
Durai ase the ma me ko lecho shi ni bare. Pon Hamini ni ne ya ti utu pyaung lae mu kaisa ko pyaw mla. Rohingya kaisa ko pyaw mla. Rana Plaza sa u pyo cha mu chaung. Lotama paung ta chaung yo te song ya de phyet ne pat tat pi lo pyaw mla.ဆရာတွေရှိနေပါလေလက်တွေ့အမှန်တရားဖြစ်နေတဲ့ဒီကိစ္စရအလုံးကိုပုံရဟမင်းကြီးတုံ့ပြန်ပြောဆိုဖို့ကျွန်တော်တို့မှမျှော်လင့်ချက်ကြီးကြီးမားမားရှိနေပါလေ
ပုံရဟမင်းကြီးဖရန်စစ်ကိုတိုင်လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံခီးစဉ်ဟာချစ်ချင်ရင်းနှီးမှုနဲ့ငြိမ်းချမ်းရေးပြန်လည်တည်ငြိမ်ရေးစတဲ့ယေရှုခရစ်တော်ရဲ့တရားတော်နဲ့အညီဆောင်ရွက်ဖို့ဖြစ်တယ်လို့သူ့ရဲ့ခီးစဉ်မတိုင်ခင်နိုဝင်ဘာလလယ်ပိုင်းကခီးစဉ်ရည်ရွယ်ချက်နဲ့ပတ်သက်လို့ဗီဒီယိုမိန့်ခွန်းပြောကြားရမှာထည့်သွင်းနေကြခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းနေဆက်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုပုံရဟမင်းကြီးတွားရောက်ကြည့်ရှုဖို့အစီအစဉ်ပါဝင်ခြင်းမရှိပေမဲ့မြို့တော်ဒါကာမှာတော့ရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြထားပါတယ်ရှင်